ဟုတ်ကဲ့ဥညံဝင်ခင်ဗျာတရားရုံးမှာဥညံဝင်တို့ဗောလေတက်သေးလေးရရှိလို့ဘုနဲ့ပတ်သက်ပြီးတော့တင်ထားတဲ့အမှုနဲ့ပတ်သက်ပြီးတော့အခြေအနေပြောပြပေးပါအောင်ခင်ဗျာ
ဘိုးတရားရုံးမှာကျွန်တော်တို့တင်ထားတဲ့ပြင်ဆင်မှုနဲ့ပတ်သက်ပြီးမနေ့တုန်းကညနေအခြေအနေမှာတော့ပထမပိုင်း18ရက်5လကျွန်တော်တို့လျှောက်လျက်ပေးဖို့ချိန်တယ်တခါညနေပိုင်းကျတော့တခါဒီချက်ချင်းမဟုတ်ဘူးပြန်ပြင်မယ်ပြင်ပြီးအကြောင်းကြားမယ်လို့ပြောတယ်အဲဒီနေ့ကျတော့ဒီဥစ္စာက18ရက်ပဲပြန်ဖြစ်သွားပြီကျွန်တော်တို့ကျွန်တော်တို့ပဲတွေကသွားလဲမေးတယ်တော့ notice ဆုံးမှလည်း18ရက်ကတ်ထားပြီအဲ့တော့18ရက်မှာကျွန်တော်တို့လျှောက်လွှဲချက်ပေးရမှာ
ဆရာတို့အနေနဲ့ပေါ့လေလျှောက်လွှဲချက်အတွက်ကိုဟိုဘယ်အချက်ပေါ်မှာအခြေခံပြီးတော့အဓိကထားပြီးပြောရစေ
အဓိကအချက်ကတော့ကျွန်တော်တို့မူလယုံကဥပဒေမှာပါတဲ့အတိုင်းအမိန်မချဘူးအဲ့တော့အဲ့ဒါမှားတယ်လို့ကျွန်တော်တို့တိုင်းကိုတင်တော့တိုင်းကအဲ့ဒါလို့အမိန်မချပါမယ်လို့အဲ့ဒါလို့ခြားတကယ်ဆိုမှတ်ယူတယ်ဆိုပြီးတော့ကျွန်တော်တို့ရှုံးခဲ့တာအဲ့တော့ဒီလိုဟာမှတ်ယူလို့မရဘူးဒါတွေကမှတ်ယူရမယ်ဥပဒေမှာကျင့်ထုံးမှာဒီလိုလုပ်ဆိုရင်ဒီတိုင်းလုပ်ရတယ်အဲကိုပြုတ်ပြင်ပြီးတော့လုပ်လို့မရဘူးအသေးပေတွေလည်းအမျိုးမျိုးဖွင့်လို့မရဘူးဒါကိုမူတည်ပြီးတော့ကျွန်တော်တို့လျှောက်လဲမှာပါ
ဆိုတော့အဓိကတော့ဒီဥပဒေရဲ့အသေးပေဖွင့်ဆိုမှုကိုဆရာတို့ကနေပြီးတော့မူတည်ပြီးတော့ဆရာတို့လျှောက်လဲကြည
့်လဲမှာပေါ့ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာဟုတ်ကဲ့အခုပုံစံအတိုင်းဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ရဲ့အမှုကပို့ပြီးတော့ဒီအချိန်ဆွဲနေတဲ့ပုံစံမျိုးပေါ့လေရှည်သွားတဲ့ပုံစံမျိုးအနေနဲ့ရောဆရာတို့အနေနဲ့ရောယူဆသလားခင်ဗျာ
ရှေ့ပိုင်းစစ်ဆေးခဲ့တဲ့ဟာနေ့စဉ်ရက်ဆက်စစ်ဆေးခဲ့တာနဲ့အခုနဲ့ချိန်ရင်တော့ရှည်သွားတယ်လို့ပြောလို့ရတယ်သို့တော့မြန်မာနိုင်ငံမှာရှိနေတဲ့အမှုတွေကျွန်တော်တို့အများအားအမှုတွေအများကြီးလိုက်နေတာပဲဒီလိုက်နေတဲ့ဟာတွေနဲ့နှိုင်းရှင်ရင်ဒီအမှုကအခုအချိန်ဒီကိုနှောင့်နှေးတယ်လို့ပြောလို့မရသေးဘူ
းဟုတ်ကဲ
့ပုံမှန်စစ်နေတဲ့အမှုတွေနဲ့ဆိုင်မြန်နေတာပါ
တော့သူကအဲ့မှာလျှောက်လွှဲချက်ပေးပြီးတာနဲ့တရားသူကြီးကနေပြီးတော့အဲ့ဒီမှာတခါတည်းစုပ်ချက်ချက်ပေးမှလားဆရာ
အဲထုံးစံ practice ကတော့အဲမနေ့ပိုင်းကျွန်တော်ပြင်ညနေအမိန့်ထွက်တာ
ဟုတ်ကဲ့ဒါဆိုလို့ရှိရင်အဲ့ဒီဒီ18ရက်နေ့ညနေမှာပေါ့ဒါအမိန့်ထွက်လာနိုင်တဲ့ဒီ
တော့ကို
တက်တူနဲ့တက်တဲ့အမိန့်တခါတည်းထွက်လာနိုင်ပေါ့
ဟုတ်ပါတယ်
ဆိုတော့အခုကဒါတရားရုံးချုပ်ကိုရောက်သွားပြီဖြစ်တဲ့အတွက်ကြောင့်ဒီအမှုကဒါဟိုပေါ့ဒီဒီဟာနဲ့ပတ်သက်ပြီးတော့ဒီရသည်ဖြစ်စေမရသည်ဖြစ်စေဒါနောက်ဆုံးအဆင့်ဟိုရောက်တဲ့သဘောပေါ့ခင်ဗျ
ာအဲပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ